လာမယ့်2010ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကပါဝင်ခြင်းမရှိပေမဲ့လည်းဒီရွေးကောက်ပွဲကိုလှစ်လူပြုမှာမဟုတ်ဘူးလို့ဒီအထိမ့်သိမ်းခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ကုသညူဦးကအပြည့်စုံကိုပြောပြပေးပါဦးရှင
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတွေပြည်သူလူထုတွေကစိတ်ပြက်လက်ပြက်ဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကိုအာယုံစိုက်သတိထားစောင့်ကြည့်ဖို့ဒေါက်ဆန်းစုကြည်ကသတိပေးလိုက်တာလို့အတော်များများကတော့ယူဆနေပါတယ်အထင်သိခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခဲ့တဲ့ NLD ပြောခွင့်ရသူဦးညံဝင်းကတော့ရွေးကောက်ပွဲကို NLD ကမျက်နှာလွှဲထားလို့မရဘူးလို့ပြောဆိုခဲ့တဲ့အကြောင်းခုလိုပြောပါတယ်
ကျွန်တော်ပြောတာကအနိကစောက်ကြည့်ဖို့လိုတယ်လို့မပြောဘူးကျွန်တော်ပြောတဲ့အခါကဒေါန်ဆန်းစုကြည်ကရွေးကောက်ပွဲကိုမဝင်ဘူးဆိုလို့ရွေးကောက်ပွဲကိုလုံးလုံးလို့မရဘူးနော်ရွေးကောက်ပွဲကိုစိတ်ဝင်စားလို့မရဘူးရွေးကောက်ပွဲဆိုတာဒီနေရာမှာလို့ဒါပဲပြောတာပ
ါဟုတ်ကဲ့နောက်တစ်ခုကဒီရွေးကောက်ပွဲကမျှတမှုရှိဖို့အတွက်အစိုးရနဲ့မကဘူးပြည်သူမှလည်းတာဝန်ရှိတယ်ဆိုတာဘယ်လိုသဘောမျိုးလဲခင်ဗ
ျပြည်သူနဲ့ဆိုင်တဲ့ကိစ္စကပြည်သူမှလည်းတာဝန်ရှိတယ်တာဝန်ပြောတာ
ရွေးကောက်ပွဲနဲ့ပတ်သက်လို့သူမရဲ့အမြင်သဘောထားအတော်များများကိုပြောဆိုထားပြီးမဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးပြီးမှသူ့အနေနဲ့တရားဝင်ထုတ်ပြန်သွားဖို့ရှိတယ်လို့ဦးညံဝင်းကပြောပါတယ်AFP သတင်းတရမှာတော့ဒီရွေးကောက်ပွဲဟာမျှတမှုရှိမရှိကိုလူထုကစောင့်ကြည့်သွားဖို့လိုတယ်ဆိုပြီးတော့ဒေါန်ဆန်းစုကြည်ကပြောဆိုတဲ့အကြောင်းဖော်ပြပါရယ်မြန်မာအင်ဒီဂျင်းနိုင်ငံချို့ကရွေးကောက်ပွဲတွေကိုလေးလာသူဖြစ်ပါဝင်ခဲ့မှုတဲ့မြန်မာနိုင်ငံရှိနေများကောင်စီထွေထွေတွင်းမှုဥအောင်ထူးကတော့ဒါဟာလူထုအနေနဲ့ဒီရွေးကောက်ပွဲကိုလူထုလှုပ်ရှားမှုပုံစံနဲ့သွားဖို့သဘောမျိုးဖြစ်နိုင်တယ်လို့ယူဆပါရယ
်ကမ္ဘောဒီးယားဆိုလို့ရှိရင်ဒါချိုးကြကိုစားပြုတဲ့စနစ်ကိုရွေးချယ်တင်မြောက်ဒီစနစ်အကြောင်းလူထုတီလောက်အကြီးအကျယ်ပညာပေးလို့ရအဲ့လိုလုပ်တဲ့ကိစ္စကလူထုလှုပ်ရှားမှုကြီးတဲ့အနေနဲ့လုပ်တာဖြစ်တယ်အဲ့လိုလုပ်ချင်အားဖြင့်လူရီယာကိုသိမြင်လာကြရတယ်။ဒီဘဝကဘလို့စောင့်ကြည့်မှနားရလာကြရတယ်။ဒီဘဝကမတမာမှုတွေဘလို့ဖော်ထုတ်ရမယ်ဆိုသိလာကြရတယ်။တည်င်းအချက်နဲ့ဘလို့စုဆောင်ရမယ်ဆိုတော့ထွက်လာကြရတယ်။ဒါတို့ဝိုင်းလုံးကြခြင်းအားဖြင့်ဒီဘဝကလွတ်လပ်တရားမျှယူဘဝဖြစ်လာနိုင်ကြည်ကိုတဖြည်းဖြည်းသွားတဲ့သဘောရောက်
ကူမြန်မာနိုင်ငံမှာရှိထားတဲ့ဒီရွေးကောက်ပွဲဆိုင်ရာလုံထုံးလုံနည်းတွေဥပဒေပြဋ္ဌာန်းချက်တွေပေါ့ဒီဥပဒေပြဋ္ဌာန်းချက်တွေနဲ့ခုနကဦးအောင်ထူးပြောနေတဲ့ခုနရွေးကောက်ပွဲကိုလူလူကဘလို့ပါဝင်သင့်နေလဲဆိုတဲ့အချက်တရားကိုက်ညီနိုင်ပါမလားခင်ဗျာအဲ့ဒါဥပဒေတွင်းအောင်ပေါင်ဝင်ရဲ့လား
ဝင်လင်းပြောရတော့ဗျာလုံးဝကိုပြောမယ်ဖြစ်နေဒီရွေးကောက်ပွဲဥပဒေအကုန်လုံးကလူလူရဲ့ပါဝင်ပတ်သက်မှုကိုစနစ်ကျညှင်းဆူထားလို့ဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဒါဆိုလို့ရှိရင်ဒီမျှတတဲ့ fair election မှာရွေးကောက်ပွဲတရားဖြစ်ဖို့ဆိုရင်လူလူကပါဝင်နိုင်ကြည်ဆိုလို့ရှိရင်လူလူအနေနဲ့ဘာတွေလုပ်နိုင်ချဲအခြေအနေရှိလဲကုလို့အခြေအနေအောက်မှာပေါ့
သူကကျွန်တော်တို့ပထမတစ်ချက်ကတောင်းဆိုရမှာကတော့ဥပဒေကိုပြင်ဖို့ဖြစ်တယ်ဥပဒေတွေကဟိုလူလူရတဲ့နယ်အခွင့်အရေးကိုကန့်သတ်ပေးပင်ထားတယ်ဒီကောက်ပွဲတရားမှာရှိတဲ့လွတ်လပ်မြတ်တမ်းမှုရနိုင်မှုပေါ်ဆောင်နိုင်မှုအနေအထားတွေကိုပြင်ပင်ထားဖြစ်တယ်အဲကြောင့်ပထမအဆုံးလူလူလုပ်တဲ့အချက်ကတော့မတရားတဲ့ဥပဒေကိုပြင်ဖို့ဖြစ်တယ
်ဒီရွေးကောက်ပွဲကိုသပိတ်မှောက်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတနေ့ကပဲပြောခဲ့ပါတယ်နေဆက်ခြေဆိုင်တဲ့နိုင်ငံရေးဖွဲ့စည်းတော်များများကလည်းဒီရွေးကောက်ပွဲကိုသပိတ်မှောက်ဖို့စီုံလှုပ်ဆောင်နေပါတယ်ရွေးကောက်ပွဲမျှတမှုရှိမရှိစောင့်ကြည့်ပါဆိုတဲ့ဒေါန်ဆန်းစုကြည်ရဲ့စကားနဲ့အခုလိုဒီရွေးကောက်ပွဲသပိတ်မှောက်ဖို့ပြောနေတဲ့စကားကွဲလဲနေကြသလားတော့စဉ်းစားစရာပါလူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့ဒါမကွဲလွဲဘူးလူလူပောင်အောင်လုပ်ဖို့ကိစ္စမှာတူညီတယ်လို့ယူဆပါတယ
်ကျွန်တော်အထင်အရပြောမယ်ဆိုရင်တော့မလွဲဘူးလို့ကျွန်တော်အဲ့လိုပဲယူဆပါတယ်ကျွန်တော်တို့ကဒီရွေးကောက်ပွဲကိုသပိတ်မှောက်တင်တယ်လို့ကျွန်တော်တင်ပြခဲ့တယ်။ချာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကိုလည်းပဲလက်ရှိနိုင်ငံရေးအခြေအနေအရသပိတ်မှောက်တင်တယ်လို့ကျွန်တော်တိုက်တွန်းခဲ့တယ်။အဲဒီလိုပြောတဲ့အတွက်နာဖသူ့ဘာသူတို့အတင်းလှုပ်သွားမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်ဘာမှစိတ်ဝင်စားရတော့ဘူး။ကျွန်တော်အဲဒီလိုပြောဆိုလိုတာမဟုတ်ပါဘူး။ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖြစ်စဉ်တစ်လျှောက်လုံးမှာနာဖမဟုတ်တာတွေလုပ်နာရှိတယ်။ဆက်ဆောင်နေလုပ်နာရရှိတယ်။ဒီကိစ္စရည်နဲ့ပတ်သက်လို့ကျွန်တော်တို့ပြည်သူတွေအနေနဲ့မဟုတ်တာရောမဟုတ်ဘူးလို့ပြောဖို့တာဝန်ရှိတယ်မဟုတ်တာရောမဟုတ်ဘူးလို့များများပြောလာတာနဲ့အမြတပိတ်မှောက်တဲ့နိုင်ငံရေးဖွဲ့စည်းတွေဘာကြောင့်တပိတ်မှောက်ရဲဆိုတာပို့ပြီးတော့ထင်ရှားလာမယ်တပြိုင်နက်တည်းမှလည်းနာဖကအတင်းအာရမပြုလုပ်မဲ့ရေကောက်ပွဲဆိုတာရဲ့ legitimacy ကပို့ပြီးတော့ကျဆင်းသွားလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုကျွန်တော်ပါတော့ကျွန်တော်နားလည်ကြည့်တယ်ဒါကျွန်တော်အမြင်ပါအဓိကကတော့နော်ပြည်သူတွေအနေနဲ့တော့၎င်းနိုင်ငံရေးအင်အားစုတွေအနေနဲ့လည်းကောင်းနာဖမဟုတ်တန်းတရားလုံနေကိစ္စတွေကိုကြဲကြဲလောင်လောင်ပြောနိုင်ဖို့ဝန်ဝင်စန္ဒထုတ်ဖော်နိုင်ဖို့ကအဓိကကြတယ်ဒီကိစ္စကိုအဓိကကောင်းပေးတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ
်2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီမိုကရေစီအင်အားစုတွေရောတိုင်းသားအင်အားစုတွေမှပါအမြင်သဘောထားကအမျိုးမျိုးပါကိုယ်တိုင်ပါဝင်ရှင်ပြိုင်မှုပြင်ဆင်နေသူတွေရှိသလိုပဲရွေးကောက်ပွဲကိုသပိတ်မှောက်ရေးမဲမပေးရေးလှုံ့ဆော်နေသူတွေလည်းရှိပါတယ်။ဒ ဒေါန်ဆန်းစုကြည်ကတော့လူလူကိုဒီရွေးကောက်ပွဲနဲ့မျက်ခြေမပြတ်ကြဖို့နိုင်ငံရေးအခြေအနေရရက်ကိုစိတ်ဝင်စားရှိကြဖို့သတိပေးတဲ့စကားလို့ယူဆပါရခင်ဗျာ